This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar's Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. Mingla ba shin. မြန်မာနိုင်ငံရဲ့အစိုးရရဲ့အသံထုတ်ဌာန Radio NUG ကိုမနက်ပိုင်း၈နာရီခွဲမှလိုင်းတူ16မီတာ 19.89 MHz ညပိုင်း၈နာရီခွဲမှလိုင်းတူ25မီတာ 17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်စေပါတယ်ရှင်။ဒီမှာအပောင်းနဲ့ပြေဆုံးကြပါစေ။အခုချိန်ကစပြီး Radio NUG အစီအစဉ်တွေကိုဓာတ်ရိုက်အသံလွှင့်ပေးနေပါတယ်ရှင်။
ရေဒီယို NUG ကိုနားဆင်နေကြတဲ့မိဘပြည်သူများနဲ့မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝပြီးဆင့်အာနာရှင်ဘေးတို့မှကင်းဝေးပြီးကိုယ်စိတ်နှပါအေးချမ်းလုံခြုံကြပါစေလို့ရေဒီယို NUG ဖွဲ့သားများမှဆုတောင်းမေတ္တာပို့သလိုက်ပါရခင်ဗျာမင်္ဂလာညချမ်းပါခင်ဗျာဒီကနေ့2025ခုနှစ်ဧပြီလ24ရက်နေ့ရေဒီယို NUG ရဲ့ညပိုင်းအစီအစဉ်များကိုစတင်ထုတ်လွှင့်ပေးပါတော့မယ်ပထမဦးစွာ Radio NUG စည်ရေးသတင်းကောက်နှုတ်ချက်ကိုຫນွေဦးမောင်ကဖတ်ကြားတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ
မင်္ဂလာပါခင်ဗျာယခုအချိန်ကစပြီး2025ခုနှစ် April 24ရက်နေ့ညပိုင်းမှာတင်ပြပေးမယ် Radio NUG ရဲ့စည်ရေးသတင်းများကိုဖတ်ကြားတင်ပြပေးတော့မှာဖြစ်ပါတယ်ကျွန်တော်ကတော့ຫນွေဦးမောင်ပါပထမဦးဆုံးတင်ဆက်ပေးမယ်သတင်းကတော့ရေးစချိုမြို့နယ်ပလပရွာကိုအကြမ်းဖက်စစ်တပ်ဝင်ရောက်စီးနှင်ပြီးရွာလုံးကျွတ်နီးပါးမိရှုဖျက်ဆီးခဲ့တဲ့သတင်းပဲဖြစ်ပါတယ်။မကွေးတိုင်းရေစကြိုမြို့နယ်ကပလပရွာကိုအကြမ်းဖက်စစ်တပ်ဝင်ရောက်စီးနှင်ပြီးနှစ်ရက်ဆက်တိုက်မိရှုဖျက်ဆီးခဲ့တာကြောင့်ရွာလုံးကျွတ်နီးပါးမိလောင်ဖျက်ဆီးခဲ့ရတယ်လို့ရေစကြိုသတင်းအချက်လက်ကော်မတီ Info Comedy စကြိုကပြောပါတယ်။အကြမ်းဖက်စစ်ကောင်စီတပ်156 159 158တပ်တို့ကစစ်ကောင်စီတပ်ဖွဲ့ဝင်တွေနဲ့ပြူစောထီတွေပါတဲ့အင်အား150ခန့်ဟာဧပြီလ20ရက်နေ့မှာကျွရွာနဲ့စင်ကျွရွာကိုရောက်ရှိလာပြီးအထိုင်ချတပ်ဆွဲကအပြစ်မဲ့ဒေသခံပြည်သူတွေကိုတစားခံအဖြစ်ဖမ်းဆီးတာပြည်သူပိုင်ပစ္စည်းအုပ်စာတွေကိုခိုးယူလူရဲယူဆောင်တာနဲ့အနီးဝန်းကျင်ကရွာတွေကိုလက်နက်ကြီးတွေနဲ့ရန်ကားပစ်ခတ်ခဲ့တာကြောင့်အနီးပတ်ဝန်းကျင်ကျေးရွာတွေကဒေသခံပြည်သူတွေဟာအိုးအိမ်ဆုံးခွာထွက်ပြေးခဲ့ကြတယ်လို့ဆိုပါတယ်ဧပြီလ21ရက်နေ့မှာကျွရွာကနေပလပရွာကိုလက်နက်ကြီးတွေနဲ့ပစ်ခတ်ပြီးဝင်းရောက်စီးနင်းကပြည်သူပိုင်ပစ္စည်းတွေကိုစိတ်တိုင်းချခိုးယူပြီးအိမ်တွေကိုနှစ်ရက်ဆက်တိုက်မီးရှို့ဖျက်ဆီးခဲ့တာကြောင့်ရွာလုံးကျွတ်နီးပါးမီးလောင်ပျက်စီးခဲ့ရတယ်လို့အသိပေးထားပါတယ်။အကြမ်းဖက်စစ်ကောင်စီစစ်ကြောင်းကြောင့်ကျူရွာ၊စင်ကျွတ်ရွာ၊ရွာတစ်ရွာ၊ညောင်ပင်ရွာ၊ကြော်ထင်ကုန်းရွာ၊မထီးရွာ၊အင်းမရွာ၊ငားမြာလေးရွာ၊လေးရပြည့်ရွာ၊စင်မရဲရွာနဲ့ငဖေရွာတို့ကဒေသနေပြည်သူတွေအိုးအိမ်ဆုံးခွာထွက်ပြေးနေရတယ်လို့အကြမ်းဖက်စစ်ကောင်စီတပ်ရဲ့လေချောင်းတိုက်ခိုက်မှုတွေကြောင့်ဟင်းသာရွာအလဲတောင်ရွာအလဲကျောရွာနဲ့ဇီးမင်ကုန်းရွာကဒေသနေပြည်သူတွေပါထွက်ပြေးတိမ်းရှောင်နေကြရတယ်လို့သိရပါတယ်။အကြမ်းဖက်စစ်ကောင်စီတပ်ဟာဧပြီလ21ရက်နေ့ကင်းပိုင်းမှာဇီးမင်ကုန်းရွာကိုလေချောင်းတိုက်ခိုက်မှုနှစ်ကြိမ်ညပိုင်းမှာတစ်ကြိမ်ပြုလုပ်ခဲ့ပြီးအလဲတောင်ရွာကိုလည်းညပိုင်းမှာလေချောင်းတိုက်ခိုက်မှုတစ်ကြိမ်ပြုလုပ်ခဲ့တဲ့အတွက်ထိခိုက်ပျက်စီးမှုနဲ့အသေးဆုံးဒဏ်ရာရမှုအခြေအနေတွေကိုဆက်လက်စုံစမ်းနေတယ်လို့ရေစကြိုသတင်းအချက်အလက်ကော်မတီကပြောပါတယ်။ထို့အတူဧပြီလ23ရက်နေ့ည9နာရီခွဲဝန်းကျင်မှာလည်းအကြမ်းဖက်စစ်ကောင်စီတပ်ကလေကြောင်းကနေရေစကြိုမြို့နယ်ဇီးမင်ကုန်းကျေးရွာအခြေပတ်နဲ့ဆင်မရဲကျေးရွာတောင်ပိုင်းကိုနှစ်ကြိမ်ပုံကျဲပစ်ခတ်တိုက်ခိုက်ခဲ့တာကြောင့်ဆင်မရဲရွာကအမျိုးသမီးတဦးသေဆုံးခဲ့တယ်လို့ကနအူးသတင်းတွေအရသိရပါတယ်။လက်ရှိမှာလည်းအကြမ်းဖက်စစ်ကောင်စီတပ်ဖွဲ့ဝင်တွေနဲ့ပြူစောထီးတွေဟာရေစကြိုတောင်ဘက်ကကျေးရွာတွေကိုလက်နက်ကြီးတွေနဲ့ရန်ကားပစ်ခတ်နေပြီးစစ်ကြောင်းထိုးဝင်ရောက်ကမှွေနောက်ခိုးယူလူရဲရန်ကားနေတယ်လို့လည်းရေစကြိုသတင်းအချက်အလက်ကော်မတီ Info Comedy ရေစကြိုကအသိပေးထားပါတယ်ခင်ဗျာဆက်လက်ပြီးညောင်ခြေတောင်စစ်ကောင်စီနဲ့ခလာရ83လို့မှလက်နက်ကြီးများပစ်ခတ်ရာထန်းတပင်မြို့နယ်တောင်ပူချောင်ကျေးရွာသို့နှလုံးချရောက်ပြီးအရဲသားတချို့ထိခိုက်ဒေဆုံးခဲ့တဲ့တရင်ကိုတင်ဆက်ပေးပါမယ်။ညောင်ခြေတောင်စစ်ကောင်စီနဲ့ခလာရ83လို့မှလက်နက်ကြီးများပစ်ခတ်ရာထန်းတပင်မြို့နယ်တောင်ပူချောင်ကျေးရွာသို့နှလုံးချရောက်ပြီးအရဲသားတချို့ထိခိုက်ဒေဆုံးခဲ့တယ်လို့တရင်ရရှိပါတယ်။ဧ ဧပြီလ24ရက်ညောင်ခြေတောင်စစ်ကောင်စီနဲ့ခလာရ83တို့မှလက်နက်ကြီးများဖြစ်ခတ်ခဲ့ရာထန်းနမင်မြို့နယ်တောင်ပူချောင်ကျေးရွာသို့နှလုံးကျရောက်ပြီးတောင်ပူချောင်ကျေးရွာမှာအသက်80ကျော်အမျိုးသမီးတဦးသေဆုံးအသက်50နှစ်ခန့်အမျိုးသားတဦးငယ်ပါထိစိုးရိမ်ရာအသက်50နှစ်ခန့်အမျိုးသမီးတဦးနောက်ကျောခါအထက်မှဝမ်ပိုက်အတွင်အစာဖတ်ဝင်စိုးရိမ်ရာအသက်10နှစ်ကလေးငယ်တဦးတင်မားနဲ့ပေါင်ထိစိုးရိမ်ရာအသက်40နှစ်အမျိုးသားတဦးမျက်နာထိမစိုးရိမ်ရာဒဏ်ရာရရှိခဲ့တယ်လို့ပဲခူးတိုင်းတောင်ကူခရိုင်ပြည်သူ့ကာကွယ်ရေးတပ်မတော်ကအတည်ပြုထားပါတယ်စစ်ကောင်စီသည်တိုက်ပွဲဖြစ်ပွားခြင်းမရှိဘဲပြည်သူများရှိရာနေရာများသို့ရည်ရွယ်ချက်ရှိရှိပစ်ခတ်တိုက်ခိုက်လျက်ရှိရာပြည်သူများစွာဒုက္ခရောက်နေရတယ်လို့ဆိုပါတယ်ခင်ဗျာ။ဆက်လက်ပြီးပခုတ်ကူမှာဆက်ချုပ်ရင်းမှုကြောင့်မြေပြင်ကိုဆင်းလာတဲ့ပရာမော်တာတစ်စီးအားမီးရှို့ရှင်းလင်းခဲ့တဲ့တင်းကိုတင်ဆက်ပေးပါမယ်။မကွေးတိုင်းပခုတ်ကူမြို့နယ်မှာဆက်ချုပ်ရင်းမှုကြောင့်မြေပြင်ကိုဆင်းလာရတဲ့စစ်ကောင်စီရဲ့ဆက်တက်လေဒီပရာမော်တာဒစီအားရှာဖွေမိရှုရှင်းလင်းခဲ့တယ်လို့ Burma Revolution Rangers ကထုတ်ပြန်ထားပါတယ်။ April 23ရက်နေ့ညနေ 9:00 ခွဲအချိန်မှာပကုတ်ကူတပ်မ101ကနေတက်လာတဲ့ပရာမော်တာ3စီးတဲမှဒစီဟာဆက်ချုပ်ရင်းမှုကြောင့်မြေပြင်ပေါ်သို့ဆင်းသက်လာချိန်မှာသွားရောက်ရှာဖွေရှင်းလင်းခဲ့တယ်လို့ဆိုပါတယ်။၎င်းပရာမော်တာအနီးကိုရောက်ရှိချိန်မှာမောင်းသူကထွက်ပြေးလွတ်မြောက်သွားခဲ့ပြီးစစ်ကောင်စီတပ်ကလည်းအင်အားအလုံးအင်းဖြင့်တက်လာတာကြောင့်မီးရှို့ရှင်းလင်းခဲ့ရတယ်လို့ဖော်ပြထားပါတယ်။အဆိုပါရှာဖွေရှင်းလင်းမှုကို Burma Revolution Rangers နဲ့ပခုတ်ကူ People Defense Force PPDF တို့ကပူးပေါင်းလှုပ်ဆောင်ခဲ့တာဖြစ်တယ်လို့သိရပါတယ်ခင်ဗျာ။နောက်ဆုံးတင်ဆက်ပေးမယ့်သတင်းကတော့ April 1ပထမပတ်နဲ့ဒုတိယပတ်အတွင်းစစ်တုံးမှန်စုစုပေါင်း183ဦးရှိခဲ့တယ်လို့ပြည်သူ့ပန်းတိုင်ကထုတ်ပြန်ခဲ့တဲ့သတင်းပဲဖြစ်ပါတယ်။ဧပြီလပထမပတ်နဲ့ဒုတိယပတ်အတွင်းအလင်းဝင်လက်နက်ချစစ်တုံးမှန်စုစုပေါင်း183ဦးရှိခဲ့တယ်လို့ပြည်သူ့ပန်းတိုင်ကထုတ်ပြန်ပါတယ်။ပြည်သူ့ပန်းတိုင်ကကောက်ယူထားသောမှတ်တမ်းများအရ2025ခုနှစ်ဧပြီလပထမပတ်နဲ့ဒုတိယပတ်အတွင်းစစ်ကောင်စီဘက်မှစစ်သားနဲ့ရဲစုစုပေါင်း183ဦးအလင်းဝင်လာခြင်းနဲ့စစ်တုံးမှန်ဖမ်းဆီးခံရခြင်းတို့ဖြစ်ပွားခဲ့တယ်လို့ဖော်ပြပါတယ်။အလင်းဝင်လာသူများစုစုပေါင်း22ဦးတွင်စစ်သား18ဦးမှပဲခူးတိုင်း2ဦး၊ကရင်ပြည်နယ်3ဦး၊ချင်းပြည်နယ်6ဦး၊မကွေးတိုင်း2ဦး၊စကိုင်းတိုင်း2ဦး၊တနင်္သာရီတိုင်း2ဦး၊ရှမ်းပြည်နယ်3ဦးတို့ရှိခဲ့ပါသည်။စစ်တုံးပန်းဖမ်းဆီးခံရသူများစစ်သား152ဦးရှိပြီးစကိုင်းတိုင်း150ဦး၊တနင်္သာရီတိုင်း2ဦး၊မွန်ပြည်နယ်2ဦးတို့ပါဝင်ပါလေခင်ဗျာ။ယခုတင်ပြခဲ့တဲ့သတင်းကိုတော့ Radio NUG သတင်းတောက်ကိုခန့်တာကီနဲ့မင်းစစ်သွေးတို့မှပေးပို့ပေးထားတာဖြစ်ပါလေခင်ဗျာ။
Video NUG မှဆက်လက်အသံလွှင့်ပေးနေပါတယ်။စီရီသတင်းကောက်နှုတ်ချက်အပြီးမှာတော့ပြည်တွင်းသတင်းများကိုဖတ်ကြားတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ။ Video NUG သောတာရှင်မိဘပြည်သူများမင်္ဂလာပါခင်ဗျာ။ခုချိန်ကစပြီး2025ခုနှစ် April 24ရက်နေ့ညပိုင်းမှာတင်ပြပေးမယ့် Video NUG ရဲ့ညပိုင်းပြည်တွင်းသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာ။ကျွန်တော်ကတော့မင်းယူပါ။ပထမဆုံးသတင်းအနေဖြင့်အကြံဖတ်စစ်အုပ်စုဟာပြည်သူတွေရဲ့ငွေကြေးကိုအမျိုးမျိုးကိုခိုးယူနေတယ်လို့ဆိုတဲ့သတင်းကိုတင်ပြပေးပါမယ်။အကြံဖတ်စစ်အုပ်စုဟာပြည်သူတွေရဲ့ငွေကြေးကိုအမျိုးမျိုးခိုးယူနေတယ်လို့လျှက်စစ်နဲ့စွန့်ရင်ဝန်ကြီးဌာနဒုတိယဝန်ကြီးဦးမော်ထွန်းအောင်ကဆိုပါတယ်။စကားဆငွေခိုးနည်းတွေကဗဟိုဘဏ်ငွေလဲနှုန်းကိုပြင်ပပေါက်ဈေးထက်နှိမ်ပြီးခိုးတယ်။ငွေကြေးဖောင်းပွားအောင်ဝါစီကနေငွေစက်ကူရိုက်ထုတ်ပြီးငွေကြေးတန်ဖိုးကျဆင်းအောင်လုပ်ပြီးခိုးတယ်။အသုံးပြုသူပေးရတဲ့ဝန်ဆောင်မှုကြီးလျှက်စစ်မီတာကို arbitrary tariff တောင်းကျင်သလိုတောင်းပြီးခိုးတယ်နိုင်ငံခြားအလုပ်သွားလုပ်သူများရဲ့ဝင်ငွေကိုသူတို့ crony ban တွေကနေလွှဲခိုင်းပြီးခိုးတယ်လို့ဆိုပါတယ်လက်ရှိမှာငလင်ဘေးသင့်ပြည်သူများထံနိုင်ငံတကာကလှူဒန်းထားသောပစ္စည်းများအပြည့်အစုံမရောက်ရှိဘဲစစ်အုပ်စုကတင်ဆက်ထားတယ်လို့လည်းမှတ်တမ်းထပ်ပုံများထွက်ပေါ်ခဲ့ပါတယ်ခင်ဗျာဒုတိယသတင်းအနေဖြင့်မြမရိုးရာနှစ်သက်ကူစူတောင်းပွဲနှင့်အမေမြန်မာနိုင်ငံအတွက်ကုညီပံပိုးမြင့်ရမုံငွေပွဲသို့ဂျပန်နိုင်ငံ NUG ကိုယ်စားလှယ်တက်ရောက်တဲ့သတင်းကိုတင်ပြပေးပါမယ်။မြမရိုးရနှစ်သက်ကူစူတောင်းပွဲနှင့်အမေမြန်မာနိုင်ငံအတွက်ကုညီပံပိုးမြင့်ရမုံငွေပွဲသို့ဂျပန်နိုင်ငံ NUG ကိုယ်စားလှယ်စောဘလှသိမ်းတက်ရောက်ခဲ့ပါတယ်။မြမရိုးရနှစ်သက်ကူစူတောင်းပွဲနှင့်အမေမြန်မာနိုင်ငံအတွက်ကုညီပံပိုးမြင့်ရမုံငွေပွဲကိုဧပြီလ12ရက်မှ23ရက်အထိဂျပန်နိုင်ငံမှာနှစ်ရက်တာကျင်းပပြုလုပ်ခဲ့ပါတယ်။ ဂျပန်နိုင်ငံ NUG ကိုယ်စားလှယ်မှနှစ်သစ်ဆူတောင်းနဲ့မြန်မာနိုင်ငံတွင်လှုပ်ခတ်ခဲ့သောငလင်ကြီးအတွက်ဝန်ထမ်းကြောင်းပြောကြားခဲ့ပြီးငလင်အတွက်ဘာသာပေါင်းစုံဖြင့်ဆူတောင်းပါဝင်ခဲ့ကြပါတယ်ခင်ဗျာ။ဆက်လက်ပြီးငလင်ဘေးအကြောင်းပြပြီးလိမ်မိုင်းဆိုင်ရာအမျက်ထုတ်တာနဲ့အလွဲသုံးစားပြုသူတွေကိုတိုင်ကြားဖို့ UN ပြောတဲ့သတင်းကိုတင်ပြပေးပါမယ်။ငလင်ဘေးသင့်ပြည်သူတွေကိုအခမဲ့ကူညီပေးနေတာဖြစ်တဲ့အတွက်ငလင်ဘေးကိုအကြောင်းပြပြီးလိမ်မိုင်းဆိုင်ရာအမျက်ထုတ်တာနဲ့အလွဲသုံးစားပြုလုပ်သူတွေကိုတိုင်ကြားဖို့ UN မြန်မာကဒီနေ့ April 24ရက်မှာထုတ်ပြန်ပြောဆိုလိုက်ပါတယ်။မြန်မာနိုင်ငံမှာဖြစ်ခဲ့တဲ့ငလင်ဘေးကြောင့်လူပေါင်းများစွာထိခိုက်ခံစားနေကြရပြီးအကူအညီတွေလိုအပ်နေစေလို့ဆိုပါတယ်။နိုင်ငံတကာအဖွဲ့အစည်းတွေကပေးတဲ့အကူအညီတွေဟာအခမဲ့ပေးဝေတာဖြစ်တဲ့အတွက်လိမ်မိုင်းဆိုင်ရာအမျက်ထုတ်တာနဲ့အလွဲသုံးစားပြုလုပ်ခွင့်မရှိဘူးလို့သတိပေးထားပါတယ်။အကူအညီအတွက်လိမ်မိုင်းဆိုင်ရာအမျက်ထုတ်တာနဲ့အလွဲသုံးစားလုပ်တာမျိုးကျူးလွန်မယ်ဆိုရင်ကျူးလွန်သူကိုတပ်ဆိုင်ရာအဖွဲ့အစည်းတွေကအရေးယူမှာဖြစ်တယ်လို့ UN မြန်မာရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ် WHO အပါအဝင်ပူးပေါင်းဆောင်ရွက်နေကြတဲ့လူသားချင်းစာနာထောက်ထားမှုအကူအညီများပေးနေတဲ့လူမှုကူညီရေးအသင်းအဖွဲ့တွေအားလုံးလိမ်မိုင်းဆိုင်ရာကျူးလွန်မှုတွေကနေကာကွယ်ခြင်းPSEAH စီမင်းစည်းကမ်းတွေကိုလိုက်နာရမယ်လို့လည်းအတိပေးထားပါတယ်။အကူအညီရယူနေကြတဲ့အယက်သားပြည်သူတွေအနေနဲ့လည်းအကူအညီတွေကိုကိုယ်စိတ်လုံခြုံစွာရယူနိုင်ပြီးအကူအညီပေးနေသူတွေကပတ်စံပေးမည်၊အလုပ်ပေးမည်၊အကူအညီပေးမည်ဆိုကတစိုးလက်ဆောင်အခွင့်အရေးနဲ့လိင်ကိစ္စတောင်းဆိုခွင့်မရှိဘူးလို့ဆိုပါတယ်။အကူအညီရယူနေသူတွေအနေနဲ့အကူအညီပေးနေသူတွေကကိုနှုတ်အမူအရာနဲ့လိမ်မိုင်းဆိုင်ရာမဖွဲမရပြောဆိုတာထိတွေ့ကင်တွေတာမျိုးလုပ်နေတာမျိုးတွေ့ရင်ချက်ချင်းတိုင်ကြားကြဖို့ UN မြန်မာကနှိုးဆော်ထားပါတယ်။အခုလိုတိုင်ကြားတာကြောင့်လက်ရှိရနေတဲ့အထောက်ပံ့တွေအတွက်လုံးဝထိခိုက်မှာမဟုတ်ဘဲဆက်လက်ရရှိနေမှာဖြစ်တယ်လို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ပြီးခဲ့တဲ့မတ်လ28ရက်ကလှုပ်ခတ်ခဲ့တဲ့အင်အားပြင်းငလင်ကြောင့်မြန်မာပြည်သူတွေထိခိုက်ဆုံးရှုံးမှုကြီးမားခဲ့ပေမဲ့လက်ရှိအချိန်မှာငလင်ဘေးသင့်ပြည်သူတွေဟာရှိတဲ့ခွန်အားနဲ့လူနေမှုဘဝတွေပြန်လည်တည်ဆောက်ဖို့ကြိုးစားနေကြပြီဖြစ်ပေမဲ့နိုင်ငံတကာအကူအညီတွေအရေးပေါ်လိုအပ်နေစေလို့သိရပါပါတယ်ခင်ဗျာ။ဆက်လက်ပြီးငလင်ကြောင့်ပျော်ကြခဲ့တဲ့ Sky Villa အောက်ကရုပ်အလောင်းနှလောင်းယနေ့ထပ်မံတွေ့ရှိတဲ့သတင်းကိုတင်ပြပေးပါမယ်။ငလင်ကြောင့်ပျော်ကြခဲ့တဲ့ Sky Villa အောက်ကရုပ်အလောင်းနှလောင်းယနေ့ထပ်မံတွေ့ရှိခဲ့ပြီးစုစုပေါင်းရုပ်အလောင်း100ကျော်တွေ့ရှိထားပြီးဖြစ်တယ်လို့သိရပါဗျ။အင်အားဖြင့်ငလင်လှုပ်ခတ်ခဲ့မှုကြောင့်မန္တလေးတိုင်းဒေသကြီးမန္တလေးမြို့တွင်ရန်နေရာများနှင့်အတူရုပ်အလောင်းကျန်ရှိနေသော Sky Villa အဆောက်အဦးစီဆောင်နှင့်ဒီအဆောင်တို့အားဧပြီလ24ရက်နေ့တွင်ဖယ်ရှားရှင်းလင်းခြင်းနှင့်ရုပ်အလောင်းထုတ်ယူရေးလုပ်ငန်းများဆောင်ရွက်လျက်ရှိတယ်လို့သတင်းရရှိပါဗျ။ဧပြီ24ရက်မနက်10:40အချိန်တွင်ကြား2ဦး၏ရုပ်အလောင်းအားရှာဖွေတွေ့ရှိခဲ့တယ်လို့သိရပါတယ်။မတ်လ28ရက်သခိုင်းမြို့ဗဟိုပြု၍လှုပ်ခတ်ခဲ့တဲ့သခိုင်းငလင်ကြောင့်တည်ဆုံးသူလူဦးရေ1000ကျော်ရှိခဲ့ပါတယ်ခင်ဗျာ။ဆလဘီမြန်မာစစ်တပ်အနေနဲ့ပြည်သူများအပေါ်အကြမ်းဖက်တိုက်ခိုက်မှုများချက်ချင်းရပ်တန့်ရန်အမေရိကန်ပြောကြားတဲ့သတင်းကိုတင်ပြပေးပါမယ်။မြန်မာစစ်တပ်အနေဖြင့်ပြည်သူများအပေါ်အကြမ်းဖက်တိုက်ခိုက်မှုများချက်ချင်းရပ်တန့်ရန်38ကြိမ်မြောက်ကမ်းအာဆီယံဆွေးနွေးပွဲမှာအမေရိကန်ကပြောကြားခဲ့ပါတယ်။အမေရိကန်၏အရှေ့အာရှနှင့်ပစိဖိတ်ရေးရာဘျူရိုအကြီးတန်းအရာရှိရှောင်းအိုနီကပြည်သူတွေအပေါ်အကြမ်းဖက်ဖိနှိပ်ချိန်မုံမှုတွေမြန်မာစစ်တပ်အနေဖြင့်ချက်ချင်းရပ်ဖို့နဲ့မတရားဖမ်းဆီးထားသူတွေကိုလွတ်ပေးဖို့စာနာမှုအကူအညီတွေလိုအပ်သူတွေထံဟန်တားမှုမရှိဘဲပို့ခွင့်ပေးဖို့ပြောကြားခဲ့ပါတယ်။38ကြိမ်မြောက်ကမ်းအာဆီယံဆွေးနွေးပွဲကိုကမ္ဘောဒီးယားနိုင်ငံမှာကျင်းပခဲ့တာဖြစ်ပါတယ်ခင်ဗျာ။ယခုနောက်ဆုံးသတင်းအနေဖြင့်ထောက်ပို့ဒေါ်လာကြံနဲ့ငလင်ကင်ဆယ်ရေးရမုံငွေဈေးရောင်းပွဲတော်အမေရိကန်နိုင်ငံနယူးယောက်မှာကျင်းပမည်ဆိုတဲ့သတင်းကိုတင်ပြပေးပါမယ်။ထောက်ပို့ဒေါ်လာကြံနဲ့ငလင်ကင်ဆယ်ရေးရမုံငွေဈေးရောင်းပွဲတော်အမေရိကန်နိုင်ငံနယူးယောက်မှာကျင်းပမယ်လို့သိရပါတယ်။ဧပြီ26ရက်တွင် Broadway St. James Church Elmhurst မှာကျင်းပသွားမှာဖြစ်ပြီးမြန်မာအစားအစာများရောင်းချသွားမယ်လို့သိရပါတယ်။အဆိုပါပွဲတော်ကို NYCBC ကကြီးမူးကျင်းပသွားမှာဖြစ်ပြီးတော့နယူးယောက်နေမြန်မာအင်အားစုများလာရောက်ဖို့လည်းဖိတ်ခေါ်ထားပါတယ်ခင်ဗျာ။အခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းတောက်တာကီနှင့်ကိုခန့်တို့မှပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်။မနက်ဖြန်ဧပြီလ25ရက်နေ့တော့မိုးလေဝသခန့်မှန်းချက်တွေကတော့ဘင်္ဂလားပင်လယ်အော်အခြေအနေမှာကပ်ပလီပင်လယ်ပြင်နဲ့ဘင်္ဂလားပင်လယ်တို့မှာတိမ်တင့်တင့်ကနေတိမ်ထူထနိုင်ပါတယ်။မိုးအခြေအနေကတော့စကိုင်းတိုင်းအထက်ပိုင်းမန္တလေးတိုင်းရှမ်းပြည်နယ်ပဲခူးတိုင်းကရင်ပြည်နယ်ကရင်ပြည်နယ်နဲ့မွန်ပြည်နယ်တို့မှာနေရာကျဲကျဲမိုးရွာသွန်းနိုင်ပြီးကချင်ပြည်နယ်ရှမ်းပြည်နယ်မြောက်ပိုင်းချင်းပြည်နယ်နဲ့တနင်္သာရီတိုင်းတို့မှာနေရာကွက်ပြီးမိုးကြီးနိုင်ပါတယ်။ကြံ့ဒေသတွေမှာအများအပြားဖြင့်တာယာနိုင်ပါတယ်။ နေ့ပူချိန်တွေကတော့မြန်မာနိုင်ငံအလဲပိုင်းဒေသတွေနဲ့မြဝကျောမဒေသတွေမှာအပူချိန်34ဒီဂရီကနေ38ဒီဂရီစင်တီဂရိတ်အတွင်းကိုရောက်ရှိနိုင်ပြီးစကိုင်းတိုင်းမကွေးတိုင်းရခိုင်ပြည်နယ်နဲ့အေရရီတိုင်းအတွင်းကမြို့နယ်တချို့တို့မှာအပူချိန်42ဒီဂရီကနေ44ဒီဂရီစင်တီဂရိတ်အထိမြင့်တက်နိုင်ပါတယ်မြူချီနေကတော့မြန်မာနိုင်ငံအရှေ့ပိုင်းဒေသတွေမှာမြူထူတွေကြာဆင်းနိုင်ပြီးကြံဒေသတွေမှာမြူကြာဆင်းမှုရောကြာနိုင်ပါတယ်ရှင
်။ Video NUG သောတာရှင်များခင်ဗျာယခုတစ်ခါတင်ဆက်ပေးမဲ့တော်လန်ရေးကဗျာအစည်းအဝေးမှာကိုဘမောင်ရေးသားပြီးမချုပ်ကြီးမှခန်းစားရွတ်ဖတ်ထားတဲ့မုံတိုင်းတွေကအာမန်သမိုင်းတွင်တဲ့ CDM လို့အမည်ရတဲ့တော်လန်ရေးကဗျာကိုနားဆင်ကြရမှာဖြစ်ပါတယ်ခင်ဗျာ
။မုံတိုင်းလေးကအာမင်။သမိုင်းတွင်မဲ့ CDM ။ခွေးဟောင်းရင်တော့အိမ်မပြောတဲ့ဘဝ။ဘယ်နှစ်အိမ်ရှိမှရောက်လာမလဲဆိုတဲ့အတွေးတွေ။ဘယ်နှစ်နှိမ့်ဆက်ခံရမလဲဆိုတဲ့အတွေးတွေနဲ့အင်းရင်းပြက်နေကြတဲ့ရဲဘော်တွေအားမှန်ဒေးစားပါတယ်။ဟိုအရှိတ်ဘက်မျောကြည့်ပြန်တော့အိမ်လဲမိလာမိဘလဲမိကျွတ်သားသမီးလဲအိမ်မပြန်နိုင်တဲ့ကရင်ပြည်ကြီးနဲ့ဒေရင်တန်ဘုံနံကြားကဘိုရန်တွေကြားနေရတာကကရင်ပြည်နဲ့အနောက်ဘက်ကိုကြည့်ပြန်တော့အရှင်လက်လက်မိရှုခံလိုက်ရတဲ့ဝေသားတွေမိကိုတူဦးနဲ့ဂျွာတွေသူ့မိကိုရန်ရှာနေတဲ့ဒေရင်ပြန်တွေနဲ့ချင်းပြည်နဲ့တမိုင်းလာတဲ့စကားတွေးမအေးတဲ့မကွေးရဲပါဟိုးမြောက်ပိုင်းကြတော့မုံတိုင်းဆန်တယ်စစ်ခွေးတွေလည်းလဲပြူဒေတာကန်တွေလည်းငိုနေရတေမာကိုဘယူးမဆိုင်ဘူးတိုက်နေတဲ့ကချင်ကိုအလဲကိုကြိလိုက်ပါဦးတဝုံဝုံနဲ့မန်းတာအကြံမကုန်သေးတဲ့ရံကအားမငယ်တဲ့တဝုံမန်ဟုံပြင်းပြင်းနဲ့တော်လန်ရင်ဒို့အေးလဲအော်နေစေပါဘယ်သူမှတွေးမအေးတယ်လို့ဘယ်ပြည်သူမှလက်မလျှော့သူပါဘူးပါအချိန်ကစီဒီယမ်သူရဲ့ကောင်းအခုလဲစီဒီယမ်သူရဲ့ကောင်းပါဂုံပြူသားတွေနဲသွားလို့လဲစိတ်မပြတ်နဲ့ထက်ခဲတာညလာလို့တွေးမပြတ်ဒိုးထက်ခတ်နေတဲ့ပြည်သူတွေဒိုးထက်မျက်နေတဲ့ပြည်သူတွေအသက်ဘေးကြောင့်ပြေးနေရတဲ့ပြည်သူတွေအိမ်မရှိတော့တဲ့အညာတရားကိုကိုစားပို့ကြိုးစားပေးပါဂျိုးသားမှုနဲ့အတူအမှန်တရားဟာဘာလို့နောက်ကထက်ကြမှာလိုက်နေရကြစုံပါပဲဆွလွမှုနဲ့အတူတိတ်ခါတရားဟာငါတို့ရောင်တင်ပေးမယ်အမိုင်းပါပဲအမြဲပြောနေကြစကားတစ်ခွန်းတော့ရှိရဲ့ကိုသမိုင်းဆိုတာပိုတိုင်းရေးရတာတဲ့အာနာရှင်ရေးတဲ့သမိုင်းမှာဘာလို့ဟာဘုံဖြစ်နေနေဘုံယူရမယ်ဘို့တော့ဒီတကြိမ်တော့ဘာလို့သမိုင်းဘာလို့ရေးမှအမှန်ပြည်သူတွေအတွက်ရက်တည်တဲ့ CDM အနာဂတ်အတွက်ရက်တည်တဲ့ CDM အမှန်တရားအတွက်ရက်တည်တဲ့ CDM မုံတိုင်းကြားကအာမန်နဲ့သမိုင်းတွင်မဲ့ CDM ဖြစ်ဖို့ရဲဘော်တို့လေဒိုးဘဝဒိုးပိုင်နေဆိုပြကြပါစို့ရှိတော့ဘုံအောင်ရမယ်ဘုရားမှာ
ဗီဒီယို NUG ကိုနားဆင်နေကြရတာဖြစ်ပါတယ်ခင်ဗျာယခုဆက်လက်ပြီးမြန်မာຫນွေဥခရိုနီကယ်ဧပြီလ23မြင်ကွင်းမူမခဆောင်းပါးကိုຫນွေဥမွန်ကဖတ်ကြားတင်ပြပေးထားပါတယ်ခင်ဗျာ
မြန်မာနွေဦးခရိုနီကယ်ဧပြီလ23မြင်ကွင်းကြမ်းဖက်မှုတွေချက်ချင်းရဆိုင်မှုစစ်ကောင်စီကိုအမေရိကန်ရဲ့တောင်းဆိုမှုတော်လင်းအင်အားစုတွေအခင်အကျင်းလှည့်အပြောင်းချိန်မြန်မာစစ်ကောင်စီအနေနဲ့ကြမ်းဖက်မှုတွေချက်ချင်းရဆိုင်ပြီးမတရားဖမ်းဆီးထားသူတွေကိုလွတ်ပေးဖို့နဲ့လူသားချင်းစာနာမှုအကူအညီလိုအပ်နေသူတွေကိုအဟံအတားမရှိခွင့်ပြုပေးဖို့အမေရိကန်ပြည်ထောင်စုနိုင်ငံခြားရေးဝန်ကြီးဌာနကကမ္ဘောဒီးယားနိုင်ငံစီရန်ရီမှာဧပြီလ22ရက်နေ့ကကျင်းပတဲ့အမေရိကန်ပြည်ထောင်စုနဲ့အာဆီယံဆွေးနွေးပွဲမှာပြောဆိုခဲ့တယ်လို့သတင်းတွေမှာဖော်ပြကြပါတယ်။အာဆီယံနဲ့အမေရိကန်ပြည်ထောင်စုဆွေးနွေးပွဲမှာအမေရိကန်နိုင်ငံဘက်ကနိုင်ငံခြားရေးဝန်ကြီးဌာနကအာရှနဲ့ပစိဖိတ်ရေးရာဘူရိုအကြီးတန်းအရာရှိဖြစ်သူရှောင်းအိုနီကပြောဆိုတာဖြစ်ပါတယ်။အာဆီယံဘုံသဘောတူညီချက်5ရက်နဲ့ညီမြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ရောက်ရှိရင်အာဆီယံဖွဲ့နဲ့အနီးကပ်ပူးပေါင်းဆောင်ရွက်သွားမယ်လို့လည်းအမေရိကန်ပြည်ထောင်စုရဲ့သဘောထားကိုပြောဆိုခဲ့တယ်လို့သတင်းတွေဖော်ပြထားပါတယ်။ရှေ့အာရှနဲ့အရှေ့တောင်အာရှမှာထရန့်အစိုးရရဲ့စိတ်ဝင်စားမှုပါဝင်ပတ်သက်မှုတွေကတရုတ်နိုင်ငံနဲ့ထိုင်ဝမ်ရေးတရုတ်နဲ့ကုန်သွယ်ကောက်ခံမှုအပြန်အလှန်လက်တုပ်ပြန်နေမှုတွေကလွှဲရင်ကြီးကြီးမားမားစိတ်ဝင်စားမှုမရှိတဲ့အနေအထားကိုသတိပြုမိကြပါလိမ့်မယ်။ဒီခုနှစ်ဇန်နဝါရီလ20ရက်နေ့မှာတာဝန်ဆယူခဲ့တဲ့အမေရိကန်သမ္မတဒစ်ထရန့်လက်ထက် ရှေ့တောင်အာရှနဲ့ပတ်သက်ပြီးစိတ်ဝင်စားမှုပြသခဲ့တာမတွေ့ရသေးတယ်လို့နောက်ဥရောပမှာဖြစ်ပွားနေတဲ့ရုရှား-ယူကရိန်းစစ်ပွဲရပ်ဆိုင်မှုနဲ့ဂါဇာကိစ္စတို့ကအဓိကကင်တွယ်ဖြေရှင်းတာသဘောထားရည်တည်ချက်ထုတ်ဖော်ပြောဆိုတာတွေလှုံ့ဆော်နေကြတာဖြစ်ပါတယ်။ဆိုပါကြောင်းရနေရဲ့ပြင်ခြားသောနိုင်ငံတကာရေးကိစ္စတွေအနေနဲ့တော့ Greenland ကို American ပြည်အောင်စုအနေနဲ့ငှားရမ်းခြင်းတဲ့အကြောင်းကနေဒါကို50တခုမြောက်ပြည်နယ်ဖြစ်ပူပေါင်းရင်ဘယ်လောက်အကျိုးရှိမယ်ဆိုတဲ့အငင်းပွားပွဲကိစ္စရပ်တွေသာပြောဆိုကြတာတွေ့ရမှာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့ခုလိုခြားသောကမ္ဘာရေးကိစ္စတွေနဲ့ဖြားများနေတဲ့အနေအထားရှစ်တောင်အာရှကိုဒီလောက်စိတ်ဝင်စားမှုမပြတဲ့အနေအထားတွေကိုစစ်ကောင်စီနေနဲ့လည်း၎င်းတို့အတွက်ကံကောင်းတဲ့အနေအထားလို့မြင်ကောင်းမြင်ပါလိမ့်မယ်။ယခင်သမ္မတဘိုင်ဒန်လက်ထက်ကလည်းမြန်မာအရေးကိုဒီလောက်ကြီးထက်ထက်ဝင်ဝင်လှုံ့ဆော်ပေးတာမဟုတ်ပေမဲ့ခုလက်ရှိသမ္မတလက်ထက်မှာပိုပြီးလှလူရှုလာတဲ့အနေအထားကစစ်ကောင်စီအတွက်အသက်ရှူချောင်းတဲ့အခြေအနေဖြစ်ပါတယ်။စစ်ကောင်စီအနေနဲ့အမေရိကန်ပြည်ထောင်စုရဲ့ရန်ဘတ်သို့မဟုတ်ပြိုင်ဘက်ရုရှားနဲ့တက်နိုင်သမျှပုံမှန်နီးစပ်အောင်စ조사နေခြင်းဒေသရင်းအင်အားကြီးနိုင်ငံဖြစ်တဲ့အိန္ဒိယချင်းတရုတ်ရဲ့အကူအညီယူပြီးတိုင်းသာလက်နက်ကိုင်ဖွဲ့ချုပ်ရဲ့ထိုးစစ်ဆင်နယ်မြေသိမ်းယူမှုတွေကိုရပ်တန့်စေပြီးတရုတ်အစိုးရကိုပုံမှန်နီးကပ်စွာဆက်ဆံလာနေတဲ့အခြေအနေတွေအောက်မှာအမေရိကန်ပြည်ထောင်စုအနေနဲ့မြမရေးနဲ့ပတ်သက်လို့ထဲထဲဝင်ဝင်လှုံ့ဆော်နိုင်ခြင်းမရှိခြင်းက၎င်းတို့အတွက်စိတ်သက်သာရာရစေမှာဖြစ်ပါတယ်မြန်မာ့ဦးတော်လိုင်းအင်အားစုတွေဖြစ်တဲ့မြူသားရင်ညိုရဲ့အဆိုအရတောင်ပိုင်းနဲ့အနောက်မြောက်ပိုင်းမြောက်ပိုင်းတို့ကတိုင်းရင်းသားလက်နက်ကိုင်အဖွဲ့ချုပ်ကတော့တရုတ်နိုင်ငံထက်အမေရိကန်ပြည်ထောင်စုနဲ့ပုံမရင်းနှီးစွာဆက်ဆံပြီးအမေရိကန်ရဲ့တန်တမာရေးအကူအညီဖြင့်ငွေကြေးလိုရုပ်ဝတ္ထုအကူအညီတွေအထိညှို့လင့်ချက်ထားရှိကြတာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့ယခင်သမ္မတဘိုင်ဒန်တက်တန်းအတွက်၎င်းတို့ရဲ့ကာကွယ်ရေးအသုံးစရိတ်ထက်ဘာမာအက်လို့ခေါ်ဆိုတဲ့တပ်သေးစေနိုင်တဲ့အရာတွေမပါဝင်တဲ့အကူအညီတွေပေးဖို့ဘတ်ဂျက်ကိုထည့်သွင်းရေးဆွဲပြီးလွှတ်တော်ကအတည်ပြုခဲ့ပေမဲ့လက်တွေ့မှာတော့အပြည့်အဝအကောင့်ထည့်ဖို့နိုင်ခြင်းမရှိပဲဆိုပါဘတ်ဂျက်တွေအကူအညီတွေတက်တန်းကာလကုန်ဆုံးသွားခဲ့တဲ့အနေအထားလည်းဖြစ်ပါတယ်။အခုလက်ရှိသမရထရန်လက်ထက်မှာတော့ဘာမာအက်လိုမျိုးထပ်မံဖြစ်ပေါ်လာဖို့မျှော်လင့်ချက်မရှိသလောက်နေပါပြီ။အမေရိကန်ပြည်ထောင်စုဟာအမေရိကန်ပြည်ထောင်စုအတွက်သာဖြစ်ရမယ်ဆိုတဲ့မူနဲ့အစ္စရေးပါလက်စတိုင်းရေးကိစ္စကလွှဲရင်ကမ္ဘာရေးကိစ္စတွေမှာထဲထဲဝင်ဝင်ပါဝင်ဖို့အလားအလာသိမ့်မမြင်ပါဘူး။ထရန့်ရဲ့ policy ကအမေရိကန်ဂျိုးစီးပွားလို့ဆိုရမှာဩဇာပါဝါမဟုတ်ပဲငွေကြေးတယံစာတဆတဲ့အကျိုးအမြတ်တွေကိုဆူလိုတာဖြစ်ပြီးအမေရိကန်ဩဇာရှိဖို့ငွေကြေးအရအကူအညီပေးတာစည်ရေးအရအကူအညီပေးတာမျိုးတွေမပါဝင်တာတွေ့ရမှာဖြစ်ပါတယ်။မြန်မာ့ຫນွေဥလှူရှာမှုတွေမှာနိုင်ငံရေးအရအဓိကဦးဆောင်ဖွဲ့စည်းတဲ့ဘွယ်ဖြစ်တဲ့မြို့သားညီညွတ်ရေးအစိုးရအနေနဲ့အမေရိကန်ပြည်ထောင်စုရဲ့တပ်တမရေးအားကိုအမိပြုသလိုဝန်ကြီးချုပ် CRPH ခေါင်းဆောင်ချုပ်ဟာအမေရိကန်ပြည်ထောင်စုမှာအဓိကအခြေပြုနေထိုင်ကြတာကြောင့်အမေရိကန်ကိုအားပြုတယ်လို့ရေဘူးရအားဖြင့်ကောက်ချက်ချနိုင်ပါတယ်။ကမ္ဘာနိုင်ငံရေးနဲ့စီးပွားရေးခင်းကျင်းမှာအမေရိကန်နဲ့တရုတ်ရဲ့အားပြိုင်မှုကပိုပြီးပြင်းထန်လာချိန်မှာမြမအရေးပေါ်ဘယ်လိုကျိုးဆက်တရားမှုတွေဖြစ်ပေါ်လာနိုင်တယ်လဲဆိုတာနိုင်ငံဦးဆောင်သူတွေအနေနဲ့တွက်ဆပြီးချုပ်တင်ပြင်ဆင်ထားကြဖို့လည်းလိုအပ်မှာဖြစ်ပါတယ်။မြမအရေးမှာတရုတ်နိုင်ငံရဲ့ပါဝင်ပတ်သက်မှုကတစတစနှက်ရှိုင်းလာတာတွေ့ရမှာဖြစ်ပါတယ်။စကောင်စီအနေနဲ့တရုတ်နိုင်ငံကိုပုံမအားကုလာရလေလေတရုတ်နိုင်ငံအနေနဲ့ပါဝင်ပတ်သက်လာခွင့်ရလာလေလေအနေအထားမျိုးဖြစ်ပါတယ်။ရှမ်းမြောက်ကိစ္စကနယူးဒေါ်လန်ရဲ့အချိန်ကိုမြင့်တင်ပေးနိုင်ခဲ့တယ်လို့ခုတစ်ပတ်ပြည့်ရပြီးလာရှုမြို့ကိုပြန်လည်လွှဲပြောင်းပေးရခြင်းကလည်းနယူးဒေါ်လန်ကိုအချိန်ရော့စေလိမ့်မှာဖြစ်ပါတယ်။ဒီလိုခင်းချင်းမှာအမေရိကန်ပြည်ထောင်စုရဲ့အခန့်ကဏ္ဍပုံမမင်းမိန်လာနေတာကိုလည်းအလုံးသတိပြုမိကြပြီဖြစ်မယ်လို့ယူဆပါတယ်။ခုအမေရိကန်ပြည်ထောင်စုနိုင်ငံခြားရေးဝန်ကြီးဌာနအရာရှိကြီးကကမ္ဘောဒီးယားနိုင်ငံမှာပြောဆိုထုတ်ပြန်ချက်ဟာရေဘူးရသဘောဆန်တဲ့တန်တမန်သဘောဆန်တဲ့ထုတ်ပြန်ချက်အဆင့်ထက်မပိုတဲ့ထုတ်ပြန်ချက်တစ်ခုလို့ကောက်ချက်ချရမှာမယ်မထင်ပါ2025ခုနှစ်စမ်းမှပြောင်းလဲလာတဲ့ကမ္ဘာခင်းကျင်းနဲ့အတူမြန်မာနယူးဒေါ်လာရင်းအင်အားစုတွေအနေနဲ့လည်းပြန်လည်ဆင်ခြင်သုံးသက်ခါနိုင်ငံတကာဆက်ဆံရေးမဟာဗျူဟာတွေနဲ့ပတ်သက်လို့ပြုပြင်ဖြည့်ဆွတ်တင်တာရှိရင်ပြုပြင်ဖြည့်ဆွတ်ဖို့လိုအပ်နေပြီဖြစ်ပါတယ်ရှင်
ဗီဒီယို NUG သောတာရှင်များခင်ဗျာဒီကနေ့ညပိုင်းရဲ့နောက်ဆုံးစီစဉ်ဖြစ်တဲ့တော်လန်ရေးတေးဂီတအစီအစဉ်မှာအန်ဒီဆိုးမရေးသားပြီးခရစ္စတိုဖာမှတီဆိုထားတဲ့ပြည်သူတွေရဲ့အားလိုအမြည်ရတဲ့တော်လန်ရေးတေးဂီတကိုနားဆင်ကြရမှာဖြစ်ပါတယ်ခင်ဗျာThank you.
ာတစ်ခုမှလှုပ်ဆောင်လို့မရအောင်ထုံးနေတာမိကုန်ငွေတွေနာငိုတမ်းရလဲကြဖြစ်စီလုံးချ
ဒီနေ့ကတော့ဒီညနဲ့ပဲ Radio NUG ရဲ့အစီအစဉ်လေးကိုခਿੱတရနာလိုက်ပါမယ်ရှင်။မြမစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်တွေမှာပြန်လည်ဆုံတွေ့ကြပါစို့။ Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာ12.6 MHz 11.89 MHz ညပိုင်း၈နာရီခွဲမှာ25.1 MHz 11.6 MHz တို့မှာဓာတ်ရိုက်ဖမ်းလို့နိုင်စေပါပြီ။မြမနိုင်ငံသူနိုင်ငံသားတွေကိုစိတ်နှပြကျမ်းမာချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ရေဒီယို NUG အဖွဲ့သူဖေသားတွေကဆုတောင်းနေကြပါတယ်ရှင်။မြေသားမြို့ရဲ့အစိုးရရဲ့စက်တော်ရုံးတင်အချက်အလက်တွေလုပ်ပြနေကြတာက ထုတ်လင်းနေတဲ့ Radio Energy ဖြစ်ပါတယ်။ San Francisco Bay Area အခြေစိုက်မြန်မာပြည်သားစုတွေနဲ့နိုင်ငံတကာကစိတ်နှာရှင်တွေအားပေးနေတဲ့ Radio Energy ဖြစ်ပါတယ်။အရေးပေါ်ကအောင်ရမည်